Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ2ရက်နေ့သတင်းကုန်တွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလပိုင်ပါအခုဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မူဖြင့်တာဝန်ယူသွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုတော်မိုးဖြူနဲ့တူညင်ညာပြသမှာပါအစိုးရနဲ့ပြည်သူကြားအပြန်အလှန်ယုံကြည်မှုရှိဖို့လိုအပ်ပြီးဒီလူမှုအနေနဲ့အစိုးရပေါ်ယုံကြည်ကိုးစားလေလေအဲ့ဒီအစိုးရရဲ့လုပ်ငန်းတွေအောင်မြင်လေလေဖြစ်မှာပဲလို့အီဂျစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဂျွန်ကယ်ရီကပြောဆိုလိုက်တာမြန်မာနိုင်ငံကရည်ကြီးရည်ရှံမှုတွေအတွင်းတရားဝင်စည်ရင်းကိန်းကဏ္ဍနဲ့အယလူ28ဦးထက်မနည်းသေဆုံးသွားပြီးလူပေါင်းသသိန်းခွဲလောက်ရေပိဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ငန်လဖိုင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေအထက်မှာတော့ရခိုင်ပြည်နယ်အတွင်းမှာရေပိတန်ကြောင့်သေဆုံးပျောက်ဆုံးသူရာခိုင်နှုန်းလောက်ရှိနေတယ်လို့သိရပါဗျ။ဒီဆုံ
းတဲ့သူများကျွန်တော်တို့ဂျော်ရီမှာဟိုမှာ20ဒီမှာ10ယောက်၅ယောက်ဆိုတော့300နီးပါးလောက်ရှိမယ်လို့ခန့်မှန်းထားကြတယ်။အလောင်းတွေလည်းတချို့ကျွန်တော်ကြားတဲ့အလောင်းတွေကမျောနေတာဒီအဲ့ဒီအလောင်းတွေကောက်တဲ့အလောင်းတွေဆယ်တဲ့လို့လည်းနေပါ့မလို့ပါဘူး
။ရခိုင်မျိုးသားပါတီကောင်ဆောင်ဦးလာစောပြောပြသွားတာပါ။အခုလိုရေဖုံးလွှမ်းနေတဲ့နေရာတွေမှာပဲရဟက်ရင်နဲ့သာကုညီကယ်ဆယ်နိုင်တော့မှာဖြစ်တာကြောင့်အစိုးရအနေနဲ့အ мян ဆုံးလုပ်ပေးဖို့ကုညီကယ်ဆယ်နေတဲ့အဖွဲ့တွေဘက်ကတောင်းဆိုလိုက်တဲ့သတင်းနောက်ပိုင်းမှာတော့နိုင်ငံတကာသတင်းဆောင်ပါးကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင်။
အီဂျစ်နဲ့အမေရိကန်ကြားဆက်ဆံရေးအရေးကြီးပြီးအရှေ့အလယ်ပိုင်းကအီဂျစ်နိုင်ငံရဲ့အနေအထားဟာလည်းအရေးပါကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံသားရဲ့ဝန်ကြီးဆမက်ရှာဂရီနဲ့ဒီကနေ့တွေ့ဆုံချိန်မှာမစ္စတာကယ်ရီကအခုလိုပြောခဲ့တာပါ။အီဂျစ်နိုင်ငံအနေနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်ရမှာတန်ဖိုးကြီးကြီးမားမားပေးဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီအစွန်းရောက်အဖွဲ့ရဲ့ရန်ကုန်နှိမ်နင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့မစ္စတာကယ်ရီကအစည်းအဝေးအဖွင့်အမှာစကားပြောကြားရမှာထည့်သွင်းပြောဆိုသွားပါတယ်။ရန်ပတ်အဖြစ်မုံတီးဖို့ပြောကြားတာတွေကိုစန့်ကျင်တဲ့ဘာသာရေးကောင်းဆောင်တွေပညာရှင်တွေနိုင်ငံသားတွေကိုထောက်ခံကူညီပေးသွားဖို့ဟာအကြံဖတ်မှုတိုက်ဖျက်ရေးမဟာဗျူဟာအရာအရေးပါကြောင်းကိုလည်းမစ္စတာကယ်ရီကအလေးပေးပြောကြားသွားပါတယ်။ဒါအပြင်အစိုးရနဲ့ပြည်သူကြားအပြန်အလှန်ယုံကြည်မှုရှိဖို့လိုအပ်ပြီးလူမှုအနေနဲ့အစိုးရပေါ်ယုံကြည်ကိုးစားမှုရှိလေလေအဲ့ဒီအစိုးရရဲ့လုပ်ငန်းတွေအောင်မြင်လေလေဖြစ်မှာပဲလို့ဝန်ကြီးကယ်ရီကပြောပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတာ LCC နဲ့လည်းမစ္စတာကယ်ရီတွေ့ဆုံမှာပါ2013ခုနှစ်အတွင်းအီဂျစ်နိုင်ငံမှာဆစ်အာနာသိမ်းမှုဖြစ်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးအခြေအနေတွေကြောင့်အမေရိကန်နဲ့အီဂျစ်အကြားဆက်ဆံရေးရဆိုင်သွားမလို့ဖြစ်ခဲ့ရကနေမဟာဗျူဟာကျတဲ့ဆက်ဆံရေးသစ်တရပြန်ဆနိုင်ဖို့အခုလိုတွတ်ဆုံတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါရခင်ဗျာ
အခိုင်အတန့်နဲ့ဆက်နွယ်နေတဲ့ဟက်ကနီအကျန်းဖက်ကွန်းရဲ့ခေါင်းဆောင်ဂျလလူဒင်ဟက်ကနီတိဆုံနေဆိုရဲကောလာဟလသတင်းကိုတံပြန်ခြေပဖို့ရည်ရွယ်ချက်နဲ့သူ့ရဲ့ပြောဆိုချက်ကိုကိုးကားထားတဲ့ညင်ညာချက်တစ်စောင်ကိုအာဖဂန်တာလီဘန်အဖွဲ့ကဒီနေ့နေ့ကထုတ်ပြန်လိုက်ပါတယ်။တာလီဘန်အင်တာနက်စာမျက်နှာမှာဖော်ပြတဲ့အဲ့ဒီညင်ညာချက်ကပြီးခဲ့တဲ့သတင်းမှတ်ကအတည်ပြုခဲ့တဲ့တာလီဘန်အကျန်းဖက်ခေါင်းဆောင်မူလာမိုဟာမက်အိုမာတိဆုံခဲ့တဲ့အဆုံးရှုံးမှုအပေါ်ဟက်ကနီအကျန်းဖက်ကွန်းရဲ့ကနှမျောဝမ်းနေတဲ့အကြောင်းညင်ညာထားတာကိုကိုးကားဖော်ပြတာဖြစ်ပါတယ်။မူလာအိုမာ2013ခုနှစ်ဧပြီလကလေးကတည်ဆုံသွားပြီဆိုတဲ့အကြောင်းကိုအာဖဂန်ဆိုရကအတည်ပြုပြောဆိုထားပါတယ်။အာဖဂန်တာလီဘန်အဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံတဲ့အကြောင်းတည်ပြုခဲ့ပြီးနောက်တစ်နေ့မှပဲမူလာအခ်တာမန်ဆူကိုခေါင်းဆောင်သစ်ဖြစ်နေတာလီဘန်အဖွဲ့အုပ်ဆောင်ကောင်စီကရွေးချယ်ခဲ့ပြီးတော့အဲ့ဒီခေါင်းဆောင်သစ်ရဲ့အတန်းဖိုင်နဲ့ညင်ညာချက်တစ်ခုကိုစနေနေ့ကထုတ်ပြန်ခဲ့ပါတယ်။ဟက်ကနီအဖွဲ့ရဲ့ညင်ညာချက်ထဲမှာတော့ဟက်ကနီခေါင်းဆောင်တက်ရှိထင်ရှားရှိတယ်ဆိုတာသက်တည်ပြဖို့သူ့ရဲ့အတန်းဖိုင်ကိုထည့်သွင်းဖော်ပြတာမျိုးမလုပ်ခဲ့ပါဘူး။ဒါပေမဲ့အခုညင်ညာချက်ကအာဖဂန်အစိုးရကိုစန့်ကျင်တဲ့14နှစ်ကြာတောင်းကျမ်းမှုကိုဆက်လုံမှာဖြစ်လို့ခေါင်းဆောင်သစ်မန်ဆူရဲ့နောက်ွယ်မှာညှဉ်းညွတ်တဲ့တအုပ်ရှိနေတယ်ဆိုတာပြနိုင်ဖို့တာလီဘန်အဖွဲ့ရဲ့ဂျိုးပန်းချက်တစ်ခုဖြစ်နေထွက်လာတယ်လို့ယူဆကြပါတယ်။မူလာအိုမာရဲ့တာယာကုတ်အပါအဝင်သူ့ရဲ့ဆွေမျိုးတွေကတော့ခေါင်းဆောင်သစ်မန်ဆူကိုမထောက်ခံဘူးလို့ကြေညာပါတယ်။ဒါပေမဲ့ဟက်ကနီရဲ့အခုကြေညာချက်ကတော့တာလီဘန်ခေါင်းဆောင်သစ်မန်ဆူကိုထောက်ခံတဲ့အကြောင်းဖော်ပြခဲ့တာဖြစ်ပါတယ်။ဒီကြေညာချက်မှာသူ့ရဲ့နောက်လိုက်တွေကိုရန်သူတွေရဲ့ဝါဒဖြန့်လှည့်ပြားမှုမခံကြဖို့ဟက်ကနီကပြောဆိုတဲ့အကြောင်းထည့်သွင်းဖော်ပြပါတယ်။ဟက်ကနီကွန်ရက်ဟာပါကစ္စတန်နိုင်ငံထဲကမျိုးနွယ်စုတွေရဲ့တရားဥပဒေစိုးမိုးတဲ့ဒေသတွေမှာအခြေစိုက်ပြီးအာဖဂန်နိုင်ငံထဲမှာအသေးခံဘုံခွဲမှုတွေပါဝင်အကြမ်းဖက်လုပ်ရက်တွေလုပ်နေတယ်လို့ယူဆကြတဲ့အဖွဲ့ဖြစ်ပါတယ်။
ကတ်အလုဒမာပါတီ PKK ရဲ့အသေးခံဘုံးကွက်တိုက်ခိုက်မှုအတွင်းစစ်သား9ဦးသေဆုံးပြီး24ဦးဒဏ်ရာရသွားပါတယ်။အီရန်နဲ့ဆက်အနီးတူရကီနိုင်ငံအရှေ့ဘက်အဂရီဒေတာကလုံခြုံရေးဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေတာအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ ပေါက်ကွဲစေတဲ့ပစ္စည်းနှစ်တန်းနီးပါးတင်ဆောင်လာတဲ့စိုက်ပျိုးရေးသုံးကားတစ်စီးနဲ့အခုလိုတိုက်ခိုက်တာပါ။တူရကီနဲ့အီရတ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေလုပ်နေတဲ့တူရကီအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေကြားမှာဒါဟာနောက်ဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။အီရတ်ကတ်အကြီးအကဲကနှစ်ဖက်အင်အားစုတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်ဆကြဖို့မနေ့ကတိုက်တွန်းလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွင်အရက်သားတွေထိခိုက်မှုမရှိအောင် PKK အဖွဲ့ဝင်တွေအနေနဲ့အီရတ်ကတ်နေမြေတွေကထွက်သွားပေးဖို့နဲ့တူရကီတပ်တွေအနေနဲ့လည်းအရက်သားတည်ဆုံမှုတွေမဖြစ်အောင်လေကြောင်းတိုက်ခိုက်မှုတွေမလုပ်ဖို့မဆော့ဘာရနီကပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာစွန့်ရင်ထုတ်လုပ်တဲ့စက်ယူနီရဲ့ကာဗွန်ဓာတ်ငွေညင်ညမ်းမှုရှော့ချနိုင်ဖို့အတွက်စီးမြေဥပဒေတွေကိုတနင်္လာနေ့မှာထုတ်ပြန်ဖို့အမေရိကန်သမ္မတကတည်ပြုလိုက်ပါလေအဲ့ဒီစက်ယူနီအတွက်ကာဗွန်ထုတ်လုပ်မှုပမာဏကို2030ခုနှစ်မှာ2005ခုနှစ်ကလည်း32ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားတာဖြစ်ပါလေရည်မှန်းထားတဲ့ပမာဏအတိုင်းလျှော့ချနိုင်ဖို့ပြည်နယ်တိုင်းကသက်ဆိုင်တဲ့စီမံကိန်းတွေကိုတင်ပြကြရမှာဖြစ်ပါလေအဲ့ဒီစီမံကိန်းတွေအရပြည်နယ်တွေရဲ့ကာဗွန်ထုတ်လုပ်မှုလျှော့ချဖို့အစီအစဉ်တွေကို2022ခုနှစ်မှာအသက်ဝင်ဖို့ဆောင်ရွက်ရမှာလည်းဖြစ်ပါလေဒီစီမံဥပဒေတွေရဲ့ကနဦးတင်ပြချက်ကိုမနစ်တဲကသမရကထုတ်ဖော်ပြောဆိုခဲ့ပြီးတော့နှစ်နှစ်စောပြီးဆောင်ရွက်ရမယ့်အစီအစဉ်ရဆိုရင်ကာဗွန်ထုတ်လုပ်မှု30ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းခဲ့တာပါအင်ဂျူရာတာဝန်ရှိသူတွေရဲ့ပြောဆိုချက်အရဒီစီစဉ်သစ်ကိုအကောင့်ထည့်ဖော်ခဲ့ရင်အစားတို့စွန့်ရင်ရင်းမြစ်တွေကိုတုံးပြီးတော့အမေရိကန်ရဲ့စွန့်ရင်ပမာဏကို28ရာခိုင်နှုန်းအထိတိုးတက်စေနိုင်မှာဖြစ်ပါတယ်
ဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တင်းငွေနေနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါဗျ။မြန်မာနိုင်ငံကရေကြီးရေလျှံမှုတွေအတွင်းလူ28ဦးထက်မနည်းသေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်းသသိန်းခွဲလောက်ရေပိဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာရေပိတန်ကြောင်သေဆုံးပျောက်ဆုံးနေသူတွေကတော့ရာခိုင်နှုန်းလောက်ရှိနေကြောင်းနဲ့အကူအညီကယ်ဆယ်ရေးလုပ်ငန်းတွေအရေးတကြီးလိုအပ်နေပေမဲ့အစိုးရဘက်ကကယ်ဆယ်ရေးကိစ္စတွေအဆင်သင့်မဖြစ်သလိုအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းအစိုးရနဲ့ပူးပေါင်းလှုပ်ဆောင်ရမှာမို့ဒီခွင့်ပြုချက်မရဘဲကယ်ဆယ်ရေးလုပ်ငန်းတွေမစတင်နိုင်ပဲဖြစ်နေတယ်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးဦးလာစောက VOA ကိုပြောပါတယ်လွန်ခဲ့တဲ့ဇူလိုင်လ22ရက်နေ့လောက်ကနေစလို့မုံတိုင်းတန်ကြောင့်ရေကြီးရေရှမ်းတာတွေဖြစ်ခဲ့ပြီးစကိုင်းတိုင်းအတွင်းရေမျက်နှာပြင်အမြင့်2မီတာခွဲအထိနဲ့ရခိုင်ပြည်နယ်မှာ4မီတာခွဲအမြင့်အထိတက်ရောက်ပါတယ်စစ်တွေမျိုးပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာလည်းပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာရေးအကူအညီပေးရေးအေဂျင်စီ UNOCHA ကမနေ့ရက်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကချင်ပြည်နယ်မှာတော့မိုးဆက်လက်ရွာသွန်းနေနိုင်သေးပြီးချင်းပဲခူးမကွေးစကိုင်းရန်ကုန်မွန်နဲ့တနင်္သာရီဒေသတွေမှာမိုးကြီးနိုင်တယ်လို့မြမမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်တဲ့သတင်းကိုလည်းကိုးကားပြီးဖော်ပြပါရယ်ရေပိတံကြောင့်ပျက်စီးဆုံးရှုံးမှုတွေကိုခမန်းတွက်ချက်ပြီးအကူအညီလိုအပ်တဲ့နေရာတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့လူမှုပရဟိတအသင်းတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးတိုက်တွန်းနှိုးဆော်တာတွေလုပ်နေတယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကလည်းကြေညာချက်ထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာကျန်းမာရေးဌာနတွေပါဝင်နိုင်တဲ့အခြေခံအဆောက်အအုံစတာတွေလုံလောက်စွာမရှိတာကြောင့်တဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရတဲ့အခါမှာထိထိရောက်ရောက်အကူအညီမပေးနိုင်ဘဲ2008ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့နာဂေ့ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တဲ့ကာလအတွင်းတုန်းကဆိုရင်လူပေါင်းသသိန်း300,000လောက်သေဆုံးခဲ့ရပါတယ်ခင်ဗျာ
နောက်လာကျင်းပမယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်ကိုအောင်မွေးခံနိုင်တဲ့အထိတ်မှတ်ဖြစ်တရုတ်တပ်မတော်ရဲ့ချီတက်လမ်းလျှောက်ပွဲလက်နက်ပြပွဲအတွက်ဘီဂျင်းမြို့တော်ကလေးစိမ်းတစ်ခုကိုယာယီပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ချီတက်ပွဲအောင်မြင်ဖို့နဲ့လေရင်ပြန်တမ်းမှုလုံခြုံဖို့အတွက်စက်တင်ဘာလ3ရက်က3ရက်မှာလေကြောင်းလိုင်းတွေကိုလည်းခਿੱတပိတ်ထားတာဒါမှမဟုတ်3နာရီလောက်ချိန်ပြောင်းလဲတာမျိုးတွေရှိနိုင်တယ်လို့မြို့ပြလေကြောင်းပြန်တမ်းမှုအဖွဲ့ရဲ့စနေနေ့ကကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအစီအစဉ်ကြောင့်ကမ္ဘာဒုတိယခရီးသည်တွာလာမှုအများဆုံးဘီဂျင်းမြို့တော်နိုင်ငံတကာလေစိတ်နဲ့အရင်တက်မတော်လေစိတ်ဖြစ်ခဲ့တဲ့နန်ယွန်းလေစိတ်တွေရဲ့လေကြောင်းလုပ်ငန်းတွေကိုထိခိုက်မှုရှိနိုင်မှာဖြစ်ပါတယ်။ဒီတက်မတော်ချီတက်ပွဲမှာတရုတ်တက်မတော်ရဲ့နောက်ဆုံးဘောလက်နှစ်တွေနဲ့လေကြောင်းတရုတ်ပြမှုတွေလည်းပါဝင်မှာဖြစ်ပါတယ်
။အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းမမှာရှာတွေ့ခဲ့တဲ့လေရင်ပြတ်အပိုင်းစာတွေဟာ Boeing 777လေရင်ကအပိုင်းစာတွေဖြစ်တယ်လို့မလေးရှားအနာပိုင်းတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။အခုလိုရှာတွေ့လိုက်တဲ့လေရင်ပြတ်အပိုင်းစာတွေဟာလွန်ခဲ့တဲ့နှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းအမှတ် MH370 လေရင်နဲ့အမျိုးအစားတူဖြစ်နေတာပါ။လေရင်တောင်ပိုင်းအပိုင်းစာတစ်ခုဟာ Boeing 777လေရင်ကဖြစ်တယ်ဆိုတာကိုအတည်ပြုပြီးပါပြီလို့မလေးရှားသေယူပို့ဆောင်ရေးဝန်ကြီး Leo Tiong Lai ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒ ပြင်သစ်အာဏာပိုင်တွေအမေရိကန်ဘိုးအင်းကုမ္ပဏီတည်ယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်အဖွဲ့ NDSB တို့နဲ့အတူမလေးရှားလေကြောင်းလိုင်းနောက် MH370 လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးရေးအဖွဲ့တွေအတူပူးပေါင်းပြီးအခုလိုအတည်ပြုခဲ့တာပါ
မက္ကဆီကိုမြို့ကတိုက်ခန်းတစ်ခုထဲမှာတနတ်တန်ရနဲ့သေဆုံးနေတဲ့လူ9ယောက်ထဲမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနှောက်ရှက်တိုက်ခိုက်ခံရပြီးတော့ပုံအောင်နေရတဲ့မက္ကဆီကိုဓာတ်ပုံသတင်းနောက်တစ်ယောက်ပါဝင်တယ်လို့သတင်းထွက်ပေါ်လာပါတယ် Processor Magazine အတွက်အလုပ်လုပ်နေတဲ့ဓာတ်ပုံသတင်းတော့ Ruben Espinosa ရဲ့အမဖြစ်သူကစနေနေ့ကသူ့ရဲ့အလောင်းကိုကြည့်ပြီးတော့ဟုတ်မှန်ကြောင်းအတည်ပြုပေးခဲ့တာဖြစ်ပါတယ်သူ့ရဲ့ကိုယ်ပေါ်မှာတနတ်တန်ရနှစ်ချက်တွေ့ရပြီးမက္ကဆီကိုမြို့တော် Nyan Redရက်ွက်တိုက်ခန်းတစ်ခုထဲမှာအမျိုးသမီး၄ယောက်ရဲ့အလောင်းနေနဲ့အတူတွေ့ခဲ့ရတာဖြစ်ပါတယ်။ Processor Magazine အဆိုအရတော့ဓာတ်ပုံသတင်းနောက်ကိုသူ့ရဲ့အလုပ်နဲ့အိမ်အပြင်ပမှာဘယ်သူမှမသိတဲ့တိုက်ခိုက်သူတွေရဲ့နှောက်ယှက်ခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်မှာ Ruben Ha Mexico အရှေ့တောင်ပိုင်းမှာအခုလိုထွက်ပြေးပြီးသေဆုံးခဲ့ရတာဖြစ်ပါတယ
်။တင်းကွေနဲ့နောက်ဆုံးသိရတဲ့သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ပထမအဆုံးအနေနဲ့တော့ရခိုင်ပြည်နယ်မှာသေဆုံးပျောက်ဆုံးနေသူရာကနန်းလောက်ရှိသွားတဲ့အကြောင်းနားဆင်ရပါပါရခိုင်ပြည်နယ်အတွင်းမှာရေဘေးတင့်တန်ကြောင့်သေဆုံးပျောက်ဆုံးသူလောက်ဟာရာကနန်းလောက်ရှိနေပြီးအကူအညီကယ်ဆယ်ရေးလုပ်ငန်းတွေအရေးတကြီးလိုအပ်နေပေမဲ့အစိုးရဘက်ကတော့ကယ်ဆယ်ရေးကိစ္စတွေမှာအဆင်သင့်ဖြစ်တယ်လို့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းအစိုးရနဲ့ပူးပေါင်းလို့ဆောင်ရမှာမို့အစိုးရခွင့်ပြုချက်မရှိဘဲဒေတာခံတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ဖို့အခြေအနေမတွေ့ရသေးပါဘူး။မအေးမှသတင်းပေးပို့ထားပါရရှင်
။ဆုံးရတဲ့သဘာဝရေဘေးတန်ကြောင့်ရခိုင်ပြည်နယ်အတွင်းမှာတေဆုံးမှုတွေရှိနေတယ်လို့ပျောက်ဆုံးမှုတွေလည်းရာကနန်းလောက်ရှိနေပြီဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးလှစောကဆိုပါတယ်
။ဒီဆုံးတဲ့ပြည်ကကျွန်တော်တို့ဖူမန်ကဝါရော်ရီမှာဖူမန်20ဒီမှာ6ရောက်9ရောက်ဆိုတော့300နီးပါးလောက်ရှိမယ်လို့ခန့်မှန်းထားကြတယ်အလောင်းတွေလည်းတချို့ကျွန်တော်ကြားတဲ့အလောင်းတွေကမျောနေတာတရှိရကြအဲ့ဒီအလောင်းတွေမျောတော့အဲ့ဒီအလောင်းတွေကောက်တဲ့အလောင်းတွေဆယ်တဲ့လုံလန်းတွေဘာမှမလုပ်ရသေးဘူး။ရာကနန်းတော့အေးစိတ်ရှိပါပါရာကနန်းတော့ကျွန်တော်တို့ဆောက်ဒါ area တစ်ခုလုံးအမတန်ကျယ်ကျော်တဲ့ area မျိုးကြောက်တော့မင်းကြားနော်အထူးသဖြင့်အဲ့ဒီကြီးနဲ့ကြောက်ရော်တွေပါ
။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်ဆိုကတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၄မြို့နယ်လောက်မှာရေပြင်းကြီးလို့ဖြစ်နေတဲ့အတွက်ကျေးရွာတွေကပြည်သူတွေအတွက်အသက်ကယ်ဖို့အခြေအနေတွေအရေးတကြီးလိုအပ်နေတဲ့အကြောင်းအခုလို့ပြောပါတယ်။
ပေါ်တဲ့ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတော်အဆင့်အကြီးကြီးတွေအဘူဂျီယိုဓာတ်ပုံမှန်တမ်းလေးတစ်ချို့ကိုကျွန်တော်တို့ကြည့်ရတဲ့အခါမှာမင်းများမြောင်းဦးကျောက်တို့ပေါ့တို့အဲ့ဒီဒေသတစ်ခုလုံးပင်လေပြင်းကြီးလို့ဖြစ်နေတယ်ပင်လေပြင်းကြီးလို့ဖြစ်နေတယ်ကလေးတွေကအကုန်လုံးအိမ်ခေါင်မိုးပေါ်ထက်တယ်မှာကျွန်တော်တို့တွေ့ရတဲ့အပိုင်းတွေရှိတယ်အဲ့တော့ဘလောက်ပြောင်းလို့ဘလောက်ဟိုဟာဖြစ်တယ်ဆိုတဲ့ဟာကိုတိုင်းနဲ့တိုင်းတောင်ကိုလောလောဆယ်မှာဆင်းပြီးတော့အဆက်အသွယ်လုံးဝမရနိုင်တဲ့နေရာဒေသတွေရှိနေပါတယ်ဘိုးကျောင်းလာမင်းတို့ဘုံမူဆိုင်ရွှေအောင်တို့လျှင်နဲ့လိုက်ကြည့်တယ်ဟတ်စကီနဲ့လိုက်ကြည့်တယ်ဟတ်စကီကလည်းတစည်းတည်းပဲအဲဟတ်စကီမှာဘာရိုက်ခါမှလည်းပါမသွားဘူးအဲ့တော့သူတို့ကဒေသတွေကိုလိုက်ကြည့်တဲ့အဆင့်ပဲရှိတယ်ကြီးလက်ဒေသတွေကိုရောက်ဖို့ကတော်တော်လေးကိုခက်ခဲနေတယ်ကျင်းဟတ်စကီတင်တဲ့စနစ်တကျအဲ့ဒီဟာတွေကိုလုံးဖို့လိုတယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ
်ဒီကနေ့မှာပဲဘူးတီတော်မောင်တော်ကိုတွားရလမ်းတောင်ပြိုသွားတဲ့အတွက်လမ်းဘက်ဆက်သွယ်ရေးကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အခက်အခဲတွေပိုဖြစ်သွားပါတယ်တချို့ဆက်လီတွေဟာရေစီးကိုမကျော်နိုင်တဲ့အတွက်လှေမောက်သေဆုံးမှုတွေလည်းရှိနေပါတယ်မနေ့ကတော့ရခိုင်ကောင်းဆောင်အနေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတွေ့ဆုံရမှာရေဘေးနဲ့ပတ်သက်လို့အကူအညီပေးဖို့တောင်းဆိုခဲ့ပေမဲ့ပြေလည်မှုတွေမရခဲ့ဘူးလို့လည်းဦးခိုင်ပြည်ဆိုကဆိုပါတယ
်ကျွန်တော်တို့နဲ့တွေ့တဲ့အဖွဲ့က ICRC ပါတယ်UN OSHA ပါတယ်နောက်အဖွဲ့အစည်းတွေပါတယ်နိုင်ငံတကာအဖွဲ့အစည်း၅အဖွဲ့နဲ့ကျွန်တော်တို့တွေ့တယ်တွေ့ပြီးတော့ကျွန်တော်တို့ကဒီလိုဟာတွေကိုအကူအညီတောင်းခဲ့ရှင်းနိုင်လို့ရှိရင်အများဆုံးဒီဟာကိုပြေလို့ရအောင်လုပ်ပေးဖို့နောက်တစ်ခါရေးကြပါတဲ့အခါမှာဒီလူတွေဟာယောဂဗေယထူထပ်နေတယ်အဲ့ဒီဟာကိုအကူအညီပေးဖို့ဘုရားရှင်မှာတောင်းဆုံးရေးရှားပါမှုဖြစ်နေတယ်မိုးရေပေါ်တာလဲခံတောင်းလို့ရအောင်အစတိုက်ဒါလာပါချာတဲ့လူပဲပေါ့နောက်တစ်ခါထမင်းရှက်စားစရာဖဲမရှိဘူးဘာမှမရှိဘူးဆိုတဲ့အခါမှာရိတ်ခါ၆ကပေးလို့ရတဲ့ဟာတွေကိုပေးဖို့ခင်ဗျားတို့မကွာနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့စီကတစ်ဆင့်လှူပြီးတော့ကျွန်တော်တို့တွားပေးမယ်ဆိုတဲ့ဟာတွေတောင်းတဲ့အခါမှာသူတို့စီကဒီဟာတွေနဲ့ပတ်သက်လို့အဆင်ပြေလှုပ်ရှားတာပဲရှိတယ်တဲ့ကျွန်တော်တို့မှအဲ့လိုပေးလို့မရဘူးဆိုတဲ့ဟာကိုတရားဝင်ပြောတယ်အစိုးရကကိုယ်အဆမပေါ်မယ်ဆိုလို့ရှိရင်တော့အဲ့လူတွေအကုန်လုံးပေးမှာပဲလို့အဲ့တော့ခင်ဗျားတို့ရခိုင်ပြည်သူတွေဒီလောက်ဒုက္ခရောက်နေတဲ့ဟာမှာခင်ဗျားတို့ဘာမှ ကူညီပိုင်မှုကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလားလို့ကျွန်တော်တို့ကမေးတယ်ကျွန်တော်တို့ကအစိုးရနဲ့ပဲလုပ်လို့ရမယ်တဲ့အဲ့ဒါဆိုလို့ချင်းကတော့နောက်ဆိုကျွန်တော်တို့နဲ့မစိုးနိုင်တော့လို့အစိုးရဘက်ကတက်ဆင်ရဒေသအာဏာပိုင်ကိုပြောပြရတဲ့အနေထားရှိတဲ့ဘေးရွာမှာတော့ဘလို့ဖြစ်နေပြီအဲ့ဒီဟာတွေကိုအတိုင်းနိုင်ဆုံးဖြေပေးပါဆိုတဲ့အခါမှာသူတို့မှလည်းဘာကြည့်စီမှဘာရန်တရားမှမရှိဘူးကျွန်တော်တို့တွေ့ရတာ
ရခိုင်ပြည်နယ်တွင်းကအသေးပြောက်စီးရင်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဖုံးနဲ့ခေါ်ဆိုခဲ့ပေမဲ့တာဝန်ခံဖြေချမဲ့သူမရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်းကနေရာတချို့ကိုတော့စနေနေ့ကစပြီးအစိုးရတာဝန်ရှိသူတွေရဟတ်ရင်တွေနဲ့တွားရောက်ကြည့်ရှုမှုတွေရှိခဲ့ပါတယ်ကလေးနှစ်ပတ်ကြာတဲ့အထိတိုင်းနယ်ပြည်နယ်၁၁ခုလိုမှာရေဘေးဒဏ်ကိုအကြီးအကျယ်ခံစားနေရပေမဲ့အစိုးရကတာဝန်ယူဆောင်ရွက်မှုအားနည်းပြတ်ကွက်တယ်ဆိုပြီးကယ်ဆယ်ရေးတွေနှောင့်နှေးနေရတဲ့အပေါ်မှာဝေဖန်မှုတွေလည်းကြုံနေရတာပါ။ပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာလည်းသဘာဝရေဘေးဒဏ်ကြောင့်ပျောက်ဆုံးသေဆုံးမှုတွေလည်းရှိနေတာပါ။ဒီထဲမှာလက်ရှိအသက်ဘေးအန္တရာယ်ကျရောက်နေတဲ့အထိစိုးစိုးဝါးဝါးရေဘေးဒဏ်ခံစားနေရတာကတော့ရခိုင်ပြည်နယ်အတွင်းကကျေးရွာအများစုဖြစ်ပြီးရဟယင်နေဆက်လေတွေနဲ့အရေးပေါ်ကယ်ဆယ်ရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်
။မအေးမှာပါရှင်။တစ်ဆက်တည်းမှာပဲရေဘေးသင့်ဒုက္ခတွေတွေရှိနေတဲ့ရေဖုံးလွှမ်းနေတဲ့နေရာတွေကိုရဟယင်နဲ့ပဲသွားရောက်ကယ်တင်မှအရနိုင်တဲ့အနေအထားဖြစ်နေတဲ့အတွက်အစိုးရဘက်ကရေဘေးသင့်ပြည်သူတွေကိုချိရောက်တဲ့ကူညီကယ်ဆယ်မှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ရေဘေးကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတောင်းဆိုလိုက်ပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစေတနာဝန်ထမ်းကယ်ဆယ်ရေးလုပ်ငန်းအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကလည်းအရေးတကြီးလိုအပ်နေပြီလို့ရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့စေတနာဝန်ထမ်းတွေကပြောပါတယ်။အပြည့်အစုံကတော့မှစုမောဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တဘာဝဘေးအနေနဲ့ကြာရောက်နေတဲ့ဒေသတွေအဖြစ်အရေးပေါ်အခြေအနေကြေညာထားရတဲ့ပြည်နယ်နဲ့တိုင်း၄ခုအပါအဝင်မြန်မာနိုင်ငံတဝန်းဒေသတချို့မှာရေဘေးဒုက္ခတွေကိုဆူဆူဝါဝါရင်ဆိုင်နေရတာဖြစ်ပါတယ်။နေအိမ်တွေအကုန်ပြိုကျနစ်မြုပ်ပြီးတံတားတွေကျိုးရထားလမ်းတွေပြတ်တဲ့အထိဖြစ်နေတဲ့ရေလွှမ်းမိုးခံနေရတဲ့ဒေသတွေကရေဘေးဒုက္ခတွေကိုတွားရောက်ကူညီကယ်ဆယ်ပေးနိုင်မှုကလမ်းမဆက်သွယ်ရေးကအတော်လေးကိုအခက်အခဲရှိနေတာပါ။ရက်ကြာလာတာနဲ့အမျှကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးပြီးတော့အခက်အခဲတွေလည်းဖြစ်လာနေပါတယ်။ရေကြီးနေတဲ့နေရာတွေမှာပိတ်မိနေတဲ့သူတွေကိုတွားကယ်ထုတ်ဖို့နဲ့စားနပ်ရိက္ခာတွေတွားပြီးတော့ပေးဖို့ကဆက်လေတွေနဲ့တွားဖို့အခက်အခဲဖြစ်နေတာပါ။ဒီလိုအခြေအနေမှာအစိုးရဘက်ကနေရဟတ်ရင်သုံးပြီးတော့ကူညီကယ်ဆယ်ပေးနိုင်မှအခက်အခဲတွေကပြေလည်နိုင်မဲ့အနေအထားဖြစ်လို့ရဟတ်ရင်အသုံးပြုခွင့်ရနိုင်မှုကိုနီးလမ်းမျိုးစုံနဲ့အဓိကစူးစမ်းနေကြရပါတယ်လို့ရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးဖို့စီစဉ်နေတဲ့ဇင်ရော့အဖွဲ့ကကိုဟယ်ရီကပြောပါတယ
်ကျွန်တော်တို့စီစဉ်နေရတော့အခု9တက်တာတွေကတော့အချောက်ပြင်းပြစားလို့ရတဲ့အစားအစာတွေတော့အမျိုးသမီးသုံးဆောင်မှုစီတွေတော့ကြီးဒီတန်းစီတွေအခုစားရတဲ့အားကျွန်တော်တို့ပြင်ဆင်ထားတယ်တော့ဟာလည်းခက်တယ်တော့လောလောဆယ်ဒီကားလမ်းကလုံးဝမပေါက်တော့ကားလမ်းကပိတ်နေကျွန်တော်တို့ကအခုရဟရင်ရဖို့ပဲတောင်းဆိုနေရပဲရှိရဟိုရဟရင်မရရင်ကျွန်တော်တို့တွားလို့မရဘူးဘာလို့လောလောဆယ်ဒီရဟရင်အတွက်ကျွန်တော်တို့ထိုက်ဆက်မိလို့တော့အဆင်မပြေသေးဘူးအစိုးရအနေပြီးတော့မှလုံနိုင်ပို့ပြီးထိအောင်မယ်သူတို့ဒီချက်ပို့ပြီးတော့လုပ်ပေးဖို့လိုတယ်နောက်ဆိုရဟင်းစင်းဖို့အဆင်မပြေဘူးဆိုရင်တော့မှရဟင်းပေါ်ကနေပြည်သူပြည်ဆိုင်အောက်မှာလာယူမယ်နေနေခံနေလည်းရှိရမှာအဲ့လိုမျိုးမျိုးကြီးတုံးလို့ရတယ်နောက်ဒီရဟင်းပေါ်ကစိုးနဲ့ချပေးကြလို့ပါလို့လည်းလုပ်လို့ရတယ်ပေါ့နော်အစိုးရအဖွဲ့ကိုလည်းကျွန်တော်တို့ဟိုတိုက်ရိုက်တော့မဟုတ်ဘူးပေါ့နော်ဒီမြန်မာနေရေးစင်တာနေကျင်းတော့အခုတောင်းထားတာတော့ရှိတယ်ဒါပေမဲ့ဟိုတုံးပြန်လို့တော့မလာသေးဘူးကျွန်တော်အခုလောလောဆယ်ကထူးဖောင်ဒေးရှင်းကိုဆက်တင်ထားတယ်။ထူးရောကံမောစာရောဒီလင်းပြန်နဲ့ပို့ပေးရပါတော့။ကလေးကနေဟာခါဘတ်ထိကြတော့ဒီထူးကသူတို့ရဟရင်ပြန်တန်းနိုင်တဲ့အနေအထားရှိမယ်ဆိုရင်တော့သူတို့လုပ်ပေးမယ်လို့ပြောတယ်။
စကိုင်းတိုင်းဒေသကြီးအတွင်းကရေဘေးဒုက္ခသည်တွေစီကိုရဟတ်ရင်ထဲပဲတွားရောက်ကြတယ်မှရနိုင်တဲ့အနေအထားဖြစ်တဲ့အတွက်အစိုးရဘက်ကနေအမြန်ဆုံးကူညီဆောင်ရွက်ပေးဖို့ရဟတ်ရင်တွေတုံးပြီးတော့တွားကယ်ပေးဖို့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတောင်းဆိုနေပေမဲ့တပ်ဆိုင်ရာအာဏာပိုင်တွေဘက်ကမလုပ်ဆောင်ပေးဘူးလို့ Rise and Peace အဖွဲ့ကမမီးငယ်ကပြောပါတယ်
ကျမတို့ကဆယ်ရေးပိုင်းကတော့လေဆက်နေတွေကတော့သူရကပုံစပေးထားတာလုံးဝမလောက်ဘူးဖြစ်နေတယ်ရဟရင်လည်းတုံးပြုတ်မှမပေးဘူးဆိုတော့အခုတချို့နေရာတွေကရေဝိုင်းပြီးတော့ပိတ်နေတဲ့နေရာတွေဘယ်လိုမှကင်းလို့မရအောင်ဖြစ်နေတယ်ပုဂ္ဂမိကဆက်နေသမားတွေကဆက်နေကိုမတန်မရတောင်းတာပေါ့နော်မိုင်ဒီနေ့ဒီကားလေးကိုတင်းရက်ချီတောင်းတယ်ပြီးတော့ဒီနေ့ဝေးနေလို့၄-၅သိန်းတောင်းတယ်တကယ်ဒီတောင်းချရမယ့်ဆိုတာဒီဦးလေးကတော့လုံးဝမဖြစ်နိုင်တော့ဘူးအဲ့လိုအိမ်ကမိုးပေါ်ရက်နေရတာလေးရှိတယ်ပေါ့။သွားလည်းမသွားရဘူးအနေရရှိတယ်လေ။အဲ့ဒါဆက်နေမောက်ပါလေဆက်နေမောက်တာလေးဖြစ်တဲ့အတွက် งงตังนี่ตํานี่ตํานี่ใหญ่ขึ้นแล้วอ่ะจังเลยให้ยินแบบหลุมโยฉะไปไหนไหนสิอ่ะให้แหละไม่ต้องทางโล่งว่าสนิทแล้วโล่งว่าไม่ตั้วเยอะในญาติสิอ่ะมาเป้ยหนีได้ดูอนาคตไอ้หลุมเจอพวกตัวให้ยินแบบจําเลยยังให้ยินก็เลยวินดีนี่ไปต้องอย่างสิเป็ดเต็มท่าแล้วตัวยังให้ยินต้องขึ้นยาพูดเยอะสนิทเนี่ยฉะไปพูดเลยအတက်ကအင်းကြီးတွေအားလိုအပ်တဲ့ချက်မှာအဲ့ဒီကူပဲတောင်းလို့ကျွန်တော
်နေနေမှာပိတ်ပြီးတော့ကြံရည်နေတဲ့သူတွေအတွက်လည်းအစားအသောက်ကအခက်အခဲဖြစ်နေတယ်လို့ရေဘေးစခန်းတွေကရေဘေးဒုက္ခသည်တွေအတွက်ကလည်းစားနဲ့ရိတ်ခါကအရေးတကြီးလိုအပ်နေပါတယ်လို့ဒုက္ခသည်စခန်းတွေအထူးကူညီဆောင်ရှောက်ပေးနေတဲ့စေတနာဝန်ထမ်းတွေကပြောပါတယ
်သူတို့လိုအပ်ချက်တွေအများကြီးပဲမရေဒီလိုဟောဆန်စေးတွေကလည်းတိတ်ငက်ချီတက်တယ်ရင်ငါဆန်စေးကတိတ်ငက်တောင်းကိုခုတိတ်ပတိတ်နေဖြစ်ကုန်တာလေမအဲ့လိုတွေဖြစ်တယ်ဆန်စေးစဘာဆန်နဲ့ရိတ်ခါအရန်စားပါသွားပြီးဝယ်မဲ့နေရတာမရှိဘူးဖြစ်သွားပြီမှာအဲ့လိုဖြစ်နေတယ်ကုန်သိမ်းနေဆိုလုံးဝမရှိတော့ဘူးသူတိတိရဲ့ဆိုမရှိတော့ဘူးဝေးတဲ့နေရာအရန်သွားလာရင်ခက်ခဲတဲ့နေရာတွေမှာကဲဆယ်ရေးအရန်လုံနေသေးတယ်ဆက်ပိတ်မိနေတဲ့နေရာရေပတ်ပတ်လေဝိုင်းပြီးတော့ပိတ်မိတဲ့နေရာတွေဆက်နေလဲသွားလို့မရတဲ့နေရာတွေမှာရဟန်းရညာဆုံးလို့ပြီးတော့ကဲဆယ်ရေးသွားတဲ့နေရာ
အစိုးရဘက်ကထိရောက်စွာကင်တွယ်မဖြေရှင်းပေးဘူးဆိုရင်မလိုလားအပ်တဲ့အစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပြီးတော့အချိန်မီမဆောင်ရွက်ပေးဘူးဆိုရင်တော့ဆန္ဒဖော်ထုတ်မှာဖြစ်တယ်လို့မမိငေကပြောပါတယ
်လုံးဝမတင်တော့ဆန္ဒပြဖို့လည်းရှိတယ်မှာဒီသမရလာပြီးတော့တက်ဆိုသွားတဲ့နေရာမှာအစိုးရဌာနဆိုင်ရာရုံးရှိမှာကျွန်တော်တို့ဘယ်လိုမျိုးဆန္ဒရဆန္ဒပြဖို့ရှိရဟုတ်
အခုလိုမျိုးရေဘေးသစ်ပြည်သူတွေရဲ့အခက်အခဲတွေကိုအစိုးရတာဝန်ရှိတဲ့သူတွေဘက်ကထိရောက်စွာကူညီဆောင်ရွက်ပေးခြင်းမရှိသလိုကူညီကယ်ဆယ်ပေးနေတဲ့သူတွေကိုလည်းပိတ်ပင်တားဆီးဟန်တားမှုတွေရှိနေပါတယ်လို့စေတနာဝန်ထမ်းတွေဘက်ကပြောဆိုနေချိန်မှာပဲအစိုးရဘက်ကတော့အစိုးရပိုင်းသတင်းဌာနတွေတပ်ဆိုင်ရာအစိုးရအဖွဲ့အစည်းတွေရဲ့လူမှုကွန်ရက်ဆာမျက်နှာတွေကနေပြီးတော့တပ်ဆိုင်ရာဒေသအုပ်ချုပ်ရေးတာဝန်ခံတွေတပ်မတော်သားတွေရဲဝန်ထမ်းတွေနဲ့မိသက်ရဲဘော်တွေဘက်ကရေဘေးသစ်ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့အကြောင်းတည်င်းထုတ်ပြန်နေပါတယ်ရှင
်တော်ရရှိများရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြည့်ရှင်းခဲ့ပုံနဲ့ပတ်သက်လို့တောတာရှင်တွေဘလို့သဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလိမ့်ရှိတဲ့သဘာဝဘေးအန္တရာယ်တွေကိုထိရောက်စွာအချိန်မီကင်တွယ်ဖြည့်ရှင်းနိုင်အောင်ဘလို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတင်တယ်လဲဆိုတော့တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်ကျမတို့ရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီး first နံပါတ်က1-232-382-999ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 ဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ရှင်
အင်္ဂါနေ့ညကြားရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။အခုတော့နိုင်ငံတကာတင်းဆောင်ပါတဲ့ပုတ်ကိုနားဆင်ရမှာပါ။အမေရိကန်နဲ့တရုတ်နိုင်ငံတွေမှာစီးပွားရေးတိုးတက်နှုန်းဟာခက်မှန်းထားတာထက်နေနေတယ်လို့အာရှဖွံ့ဖြိုးရေးတိုးတက်ရေးပန် ADB ကအစီရင်ခံစာတစ်ခုမှဖော်ပြပါတယ်။ VOA သတင်း6 Steve Harman ဘန်ကောက်မြို့ကသတင်းပေးပို့ထားတာကိုကောင်းထက်ကပြောပြမှာပါရှင်
။တရုတ်နိုင်ငံရဲ့2015ခုနှစ်အတွက်စုစုပေါင်းခက်မှန်းချေစီးပွားရေးတိုးတက်နှုန်းဟာ900ခန့်နှုန်းဖြစ်ပါတယ်။ဒါဟာအရင်ခန့်မှန်းထားတဲ့ 9.1 ရာခိုင်နှုန်းကနေကျသွားပြီးနောက်တစ်နှစ်ဆိုရင် 6.8 ရာခိုင်နှုန်းအထိကျသွားလိမ့်မယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ကပြောပါတယ်။နှေးကွေးလာနေတဲ့တရုတ်စီးပွားရေးဟာအာရှရဲ့ဖွံ့ဖြိုးဆဲဒေသတစ်ခွင်လုံးမှာတည်ရောက်မှုရှိလိမ့်မယ်လို့ ADB ဘဏ်ရဲ့စီးပွားရေးပညာရှင် Joe Sveglich က VOA ကိုပြောပါတယ်။
An economy that essentially making an adjustment to a different growth model, one that relies less on.
မတူကွဲပြားတဲ့ဖွံ့ဖြိုးမှုစနစ်နဲ့ကိုက်ညီအောင်လို့လှုပ်ဆောင်ရမယ့်စီးပွားရေးပုံစံကိုရောက်နေပါတယ်။ထုတ်ကုန်နဲ့ရင်းနှီးမြှုပ်နှံမှုတို့အပေါ်အားကိုးတာမျိုးနည်းပြီးတော့တိုးတက်မှုနဲ့ဝယ်ယူစားသုံးမှုတို့အပေါ်ပိုအားထားတဲ့စနစ်ပါ။ပြီးခဲ့တဲ့ဆယ်စုနှစ်တွေကတွေ့နေခဲ့တဲ့တရုတ်ရဲ့တိုးတက်မှုဟာကမ္ဘာနဲ့ရေမောင်တန်းနိုင်အောင်လှုပ်ပေးလိုက်တဲ့ပြုပြင်ပြောင်းလဲရေးကြောင့်ပါပဲ။
တရုတ်ရဲ့ငွေကြေးပိုင်းမှာလည်းမကြသေးခင်ကအစုရှယ်ယာဈေးတွေကျသွားခဲ့တဲ့အတွက်ကြောင့်တိုးတက်မှုနည်းမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့အစုရှယ်ယာဈေးကျသွားတာဟာပြည်တွင်းဝယ်ယူစားသုံးမှုမှာတင်ရောက်မှုတိတ်ရှိမှာမဟုတ်ဘူးလို့ ADB ကအစီရင်ခံစာထဲမှာကောက်ချက်ချထားပါတယ်။အာရှရဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စုစုပေါင်းစီးပွားရေးတိုးတက်နှုန်းဟာအရင်ကမူလခန့်မှန်းချက်အရ 6.3 ရာခိုင်နှုန်းဖြစ်ပြီးအခုတော့6.1ရာခိုင်နှုန်းဖြစ်သွားပါပြီလို့ ADB ကပြောပါတယ်။ မလကထုတ်ပြန်ခဲ့တဲ့အချက်အလက်တွေကို ADB ကပြန်လည်စီစဉ်နေပြီးထိုင်း၊အင်ဒိုနီးရှား၊စင်ကာပူနိုင်ငံတွေရဲ့ပထမ6လကစိတ်ပျက်စရာစီးပွားရေးနှုန်းထားတွေကိုအခြေခံပြီးအရှိတောင်အရှာစီးပွားရေးတိုးတက်နှုန်းဟာ 4.6 ရာခိုင်နှုန်းဖြစ်တယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားမှာတော့အစိုးရသက်လက်အောက်မှာအစိုးရသုံးစွဲမှုဟာထင်ထားတာထက်နည်းနေတဲ့အတွက်စီးပွားရေးခန့်မှန်းချေတိုးတက်နှုန်းဟာ 5.5 ကနေ9ရာခိုင်နှုန်းကိုကျသွားပါတယ်လို့ Sveglitch ကပြောပါတယ
်။ Some time to get the budget in place, so public spending has not met our expectations, but we are expecting.
နိုင်ငံတက်မှတ်အသုံးစရိတ်တစ်ခုကိုအကောင့်ထည့်ဖော်ဖို့အချိန်ယူရပါတယ်။အဲ့ဒီတော့အစိုးရသုံးဆွဲမှုဟာကျွန်တော်တို့ထင်သလောက်မများဘူးဖြစ်သွားတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားမှာပြုပြင်ပြောင်းလဲရေးတွေဆက်လုပ်ရင်းနဲ့စီးပွားရေးတိုးတက်မှုနှုန်းဟာတဖြည်းဖြည်းတက်လာပါလိမ့်မယ်
။ပြီးခဲ့တဲ့မေလကသွေးထွက်တန်ယူမှုမရှိတဲ့အာဏာသိမ်းမှုဖြစ်ပြီးကြတဲ့အခါထိုင်းစီးပွားရေးဟာစစ်ဆိုးရလက်အောက်မှာတိတ်အခြေအနေမလှပါဘူး။ပြည်တွင်းဝယ်ယူစားသုံးမှုနည်းနေပြီးစိုက်ပျိုးရေးကိုထိခိုက်စေတဲ့မုန်းခေါင်ရေရှားမှုတွေလည်းဖြစ်နေတဲ့အတွက် ADB ခန့်မှန်းတဲ့ထိုင်းနိုင်ငံတိုးတက်နှုန်းဟာ 3.6 ကနေ 3.2 ရာခိုင်နှုန်းဖြစ်သွားပါတယ
် We were expecting a strong pickup this year with more political stability in place but that shot to the
ဒီနှစ်ထဲမှာနိုင်ငံရေးပုံပြီးတည်ငြိမ်လာတဲ့အတွက်တိုးတက်နှုန်းပြန်တက်လာမယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်ဒါပေမဲ့စိုက်ပျိုးရေးမှာထိသွားတဲ့ဟာကအတားအဆီးတစ်ခုလို့ဖြစ်နေပါတယ်
ပုံမှန်မုံတုံရသည်နဲ့ယင်းဒီမျိုးနံမူအသက်တွေဖြစ်ထွန်းလာတာကိုအခြေပြုပြီးအိန္ဒိယရဲ့မူလခံမှန်းချေစီးပွားရေးတိုးတက်နှုန်းဟာမပြောင်းလဲပဲ 9.8 ရာခိုင်နှုန်းမှာရှိနေတယ်လို့ ADB ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တောင်အာရှမှာတော့နှစ်အစောပိုင်းတုန်းကတိုးတက်နှုန်း 9.2 ရာခိုင်နှုန်းကနေ 9.3 ရာခိုင်နှုန်းတိုးသွားမယ်လို့ခန့်မှန်းရပါတယ်။မြင်ငင်ကြောက်နှေးကြသွားတဲ့နီပေါ်စီးပွားရေးကိုခံမှန်းထားတာတဲ့ပိုကောင်းနေတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးကဟန်ချစ်ပြန်ထိန်းလိုက်နိုင်ပါတယ်2016ခုနှစ်တောင်အာရှဒေသရဲ့စုစုပေါင်းတိုးတက်နှုန်းဟာ 9.6 ရာခိုင်နှုန်းအထိတိုးလာလိမ့်မယ်လို့ခန့်မှန်းရပါတယ်အဖွဲ့ဝင်နိုင်ငံ68နိုင်ငံပါဝင်ပြီးဂျပန်နဲ့အမေရိကန်တို့ဦးဆောင်တဲ့ ADB ဘဏ်ဟာဒေသတွင်းစီးပွားရေးခန့်မှန်းချက်အသက်တွေကိုစနေမှာလမှာထုတ်ပြန်မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းချက်ပြပြသွားတာပါ VOA ရဲ့တင်းငွေနေတဲ့တင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ကုညာနေပိုင်းအစီအစဉ်ဆုံးသက်ခင်မှာတော့တရင်ချင်းချုပ်ကိုကိုအောင်ကတလက်အကျင်ညာပေးပါအောင်ရှင
်။ Egypt နဲ့ American ကြားဆက်ဆံရေးအရေးကြီးပြီးအရှိအလဲပိုင်းက Egypt နိုင်ငံရဲ့အနေထားဟာလည်းအရေးပါကြောင်း American နိုင်ငံသားရေးဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ Egypt နိုင်ငံသားရေးဝန်ကြီး Sameh Shoukry နဲ့ဒီကနေ့တွေ့ဆုံချိန်မှာ Mr. Kerry ကအခုလိုပြောခဲ့တာပါ။ Egypt နိုင်ငံအနေနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်တာမှာတံပိုးကြီးကြီးမားမားပိဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီဆွေးနွေးအဖွဲ့ရဲ့ရန်ကုန်နှိမ်နှင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့ Mr. Kerry ကအစည်းအဝေးအဖွဲ့အမှာစကားပြောကြားရမှာထည့်သွင်းပြောဆိုသွားပါတယ်။ Cut အလုံသမားပါတီ PKK ရဲ့အသေးခံဘုံကွက်တိုက်ခိုက်မှုအတွင်းစစ်သား2ဦးသေဆုံးပြီး24ဦးဒဏ်ရာရသွားပါတယ်။ Iran နဲ့ဆက်အနီးတူရကီနိုင်ငံအရှေ့ဘက် Agri ဒေသကလူကြုံရေးကိတ်တခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသအုပ်ချုပ်ရေးမှူးချုပ်ကပြောပါတယ်။ပောက်ကွဲစီတဲ့ပစ္စည်းနှစ်တန်းနီးပါးတင်ဆောင်လာတဲ့စိုက်ပျိုးရေးသုံးကားတစ်စီးနဲ့အခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရေကြီးရေလျှံမှုတွေအတွင်းလူ28ဦးထက်မနည်းသေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်းသသိန်းခွဲလောက်ရေဘေးဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒဏ်ကြောင့်သေဆုံးပျောက်ဆုံးနေသူရာခိုင်နှုန်းလောက်ရှိနေတယ်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးဦးလာစောက VOA ကိုပြောပါရယ်လွန်ခဲ့တဲ့ဇူလိုင်လ22ရက်နေ့လောက်ကနေစလို့မုံတိုင်းတန်ကြောင့်ရေကြီးရေရှင်တာတွေဖြစ်ခဲ့ပြီးစကိုင်းတိုင်းအတွင်းမှာရေမျက်နှာပြင်အမြင့်2မီတာခွဲအထိနဲ့ရခိုင်ပြည်နယ်မှာ4မီတာခွဲအထိမြင့်တက်ခဲ့တာဖြစ်ပါရယ်အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာရှာတွေ့ခဲ့တဲ့လေယာဉ်ပြအပိုင်းအစတွေဟာ Boeing 777လေယာဉ်ကအပိုင်းအစတွေဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။ VOA American အတန်းရဲ့9နာရီမှထုတ်လွှင့်မဲ့အစီအစဉ်မှပြန်ဆောင်ရအောင်နော်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.